ဂျမရောမူပါဇတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကတ်တွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလူမှုရေးဂျမရေးနဲ့အခြားအကဏ္ဍအသီးသီးမှာရှိတဲ့အားသာချက်အားနည်းချက်လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကတ်တွန်းတွေကဝေဖန်ထောက်ပြနေကြတဲ့အခြေအနေအရရက်ကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူလူစိတ်ဝင်စားမှုအများပြားခဲ့တဲ့တကွက်ကတ်တွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ပရမတကွက်ကတ်တွန်းကလေးမှာတော့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်အပြန်အလှန်စကားပြောနေကြပုံကိုကတ်တွန်းဆရာကစွဲထားပါတယ်။အမျိုးသားကပြောလိုက်တယ်။တိုင်းပြည်အုပ်ချုပ်တာတစ်နှစ်ကျော်သွားပြီ။ဘာမှတိုးတက်မှုမရှိလာဘူးတဲ့။အမျိုးသမီးကဘယ်သူတွေကလဲလို့ပြန်ပြေးလိုက်တယ်။တိုင်းပြည်ကိုအနှစ်20လောက်အုပ်ချုပ်ပြီးအစင်းရဲဆုံးစည်ရင်းဝင်အောင်လုပ်ခဲ့တဲ့သူတွေကလို့အမျိုးသားကပြန်ဖြေလိုက်ပါတယ်။ဒီတကွက်ကတ်တွန်းကလေးကတိတ်ကိုထိမိလွန်လှပါတယ်ငါတူ။အရက်သားအစိုးရတိတက်လာတာတစ်နှစ်ကျော်ရှိသွားပြီဖြစ်ပေမဲ့အရင်အစိုးရအဆက်ဆက်ကထားခဲ့တဲ့အရှုပ်ထုတ်တွေနဲ့ပြဿနာပေါင်းစုံကိုရင်ဆိုင်ဖြေရှင်းနေရတာနဲ့တိုင်းပြည်တိုးတက်တဲ့နှစ်လောက်မတိုးတက်ဘူးဖြစ်နေသေးတာတော့ရှိပါတယ်။ဒါပေမဲ့ဌာနဆိုင်ရာအချုပ်မှာအရင်ကနဲ့မတူတဲ့တိုးတက်မှုကလေးတွေရှိလာတာတော့ငင်းမရတာအမှန်ပါပဲ။ဥပမာကျန်းမာရေးဝန်ကြီးဌာနနဲ့လက်မှတ်ဆက်သွယ်ရေးဝန်ကြီးဌာနဆိုရင်အရင်ကနဲ့မတူတဲ့တိုးတက်မှုကလေးတွေရှိပါတယ်။နောက်ပြီးအစင်းမြင့်အရာရှိကြီးတွေမှာအရင်ကလိုလက်စားတာမျိုးမရှိသလောက်ဖြစ်သွားပါပြီ။အနည်းဆုံးတိုင်းပြည်ကိုအစင်းရဲဆုံးနိုင်ငံဖြစ်သွားအောင်လုပ်ခဲ့တဲ့သူတွေထက်တော့အများကြီးတာနေသေးတာအမှန်ပါပဲ။နောက်တစ်ကွက်ကတ်တွန်းကလေးမှာတော့ရဲအရာရှိတစ်ယောက်နဲ့လူကြီးတစ်ယောက်အပြန်အလှန်ပြောနေကြတာကိုကတ်တွန်းဆရာကစွဲထားတာပါ။ရဲအရာရှိကြီးကပြောလိုက်တယ်။တရားမဝင်တစ်တွေဖမ်းမိလာခဲ့တယ်တဲ့။ဒါကိုနားထောင်နေတဲ့လူကြီးကပြန်မေးလိုက်တယ်။ဖမ်းလာတာလား၊မှောက်လို့ကောက်လာတာလားဆရာတဲ့။ဒီတစ်ကွက်ကတ်တွန်းကလေးကလည်းပြင့်မှတ်ကိုတိုက်ရိုက်ထိပါတယ်။အခုတလောသတင်းစာတွေ၊ဂျာနယ်တွေ၊လူမှုကွန်ရက်စာမျက်နှာတွေပေါ်မှာခက်ဆိတ်ဆိတ်ဖတ်နေကြရတဲ့သတင်းကအမြန်လမ်းမပေါ်မှာတို့ဒီမဟုတ်အနယ်အရရက်ကလမ်းမတွေပေါ်မှာကားမှောက်ပြီးတရားမဝင်တင်ဆောင်လာတဲ့တစ်တွေကိုဖမ်းဆီးရမိနေတယ်ဆိုတဲ့သတင်းတွေပါပဲသူသဖြင့်အမြန်လမ်းမပေါ်မှာမှောက်တာပိုပြီးများပါတယ်ဒီလိုမျိုးသတင်းတစ်ပတ်ကိုတစ်ချိန်လောက်ဖြစ်ပျက်နေပါတယ်ကားမှောက်တော့မှတရားမဝင်တစ်တွေတင်ဆောင်လာတာကိုသိပြီးရဲကဖမ်းလိုက်တာပါစူးစားပန်းစားဖမ်းနေကြရတာမဟုတ်ပဲကားမှောက်မှရဲကသိပြီးမိတာဖြစ်တဲ့အတွက်ကတ်တွန်းဆရာကရဲတွေကိုတရော်ထားတာပါစစ်စေးဂိတ်တွေအထက်ထက်ကိုပဲပုံပဲနီးကြော်ဖြတ်ပြီးတရားမဝင်တစ်တွေတည်နေကြသလဲဆိုတာတော့တစ်တော်ဦးစည်းဌာနနဲ့တာဝန်ရှိတဲ့ရဲတွေကပဲသိကြပါလိမ့်မယ်။နောက်တစ်ကွက်ကတ်တွန်းကလေးမှာတော့လမ်းပေါ်ရက်နေတဲ့လူတစ်ယောက်စီကိုအခြားတစ်ယောက်ကပြေးဟပြေးဟလို့អော်ပြီးပြေးလာပါတယ်။ဒါနဲ့ရက်နေတဲ့လူကဘာဖြစ်လို့ပြေးတာလဲဟင်လို့ပြန်မေးလိုက်ပါတယ်။ဒါကိုပြေးနေတဲ့သူကမသိဘူးလို့ပြန်ဖြေပြီးဆက်ပြေးပါတယ်။ဒီတော့လမ်းပေါ်ရက်နေတဲ့သူကလည်းမသိဘူးတဲ့ဟေးပြေးဟပြေးဟလို့អော်ပြီးထွက်ပြေးသွားတဲ့လူနောက်ကိုပြေးလိုက်သွားပါတယ်။ဒီတစ်ကွက်ကတ်တွန်းကလေးကလည်းထိမိလာတဲ့တကွက်ကတ်တွန်းကောင်းလေးပါအခုလက်ရှိဖြစ်ပျက်နေတဲ့အနေအထားတွေကိုလည်းအပြည့်အဝသယောနိုင်ခဲ့ပါတယ်။ကောလာဟာလတွေကိုယုံပြီးလူတွေထိတ်လန့်နေကြဖြစ်နေတာကိုကတ်တွန်းဆရာကသယောထားတာပါ။ဘယ်နေ့မှဘာဖြစ်မယ်လူတွေသတိထားကြဟိုနေရာမှာချကုန်ပြီးဒီနေရာမှာဆော့ကုန်ပြီးလို့ဝါဒဖြန့်နေတဲ့အဖွဲ့အစည်းတွေကလည်းရှိနေပါတယ်။မက်ဆင်ဂျာကနေသတင်းမှားတွေဖြန့်ဝေပြီးအရေးကြီးတဲ့တင်ပြန်ပြီးဖြန့်ဝေပါဆိုပြီးဝါဒဖြန့်တယ်။အထူးသဖြင့်လူမှုကွန်ရက်စာမျက်နှာတွေပေါ်ကနေသတင်းအမှားတွေကိုဝါဒဖြန့်နေကြပါတယ်။အခြေအနေတွေရုပ်ရုပ်တဲဖြစ်သွားရင်အခွင့်အရေးယူပြီးဖြောက်ခင်းမဲ့သူတွေကလည်းအစင်းနဲ့မဟုတ်လားဒီလိုတိုင်းပြည်မငြိမ်သက်ဖြစ်လေအခွင့်အရေးယူဖို့ချောင်းနေတဲ့တောကြောင်တွေအကြိုက်တွေ့လေမို့အခွင့်အရေးသမားတွေကိုအခွင့်အရေးမပေးမိစေဖို့ပြည်သူတွေအနေနဲ့သတင်းတွေကိုချင့်ချိန်ပြီးယုံစည်းကြင်ပါတယ်နောက်တစ်ကွက်ကတ်တွန်းကလေးမှာတော့အမှုသမားနှစ်ယောက်အပြန်အလှန်ပြောနေကြတာကိုကတ်တွန်းဆရာကစွဲထားပါတယ်သူတို့နှစ်ယောက်ပြောနေတာကအစည်းအဝေးလုပ်နေတယ်လို့သတင်းကြားတယ်ဟုတ်တယ်အလုပ်ရနိုင်တယ်ဒါဆိုယူနီဖောင်းတွေရှော်ထားရမယ်တဲ့ဒါဆိုကတ်တွန်းဖတ်နေတဲ့ပြည်သူတွေသဘောပေါက်ကြပါပြီခုပြည်သူတွေကမအားကြတော့ပါဘူးနှစ်ပေါင်းများစွာကြုံခဲ့ကြရတဲ့နိုင်ငံရေးအခင်းအကျင်းတွေအတွေ့အကြုံတွေကနေသင်ခန်းစာကောင်းကောင်းရနေကြပါပြီဘယ်သူတွေကဘယ်လိုအကွက်ရွှေ့နေကြတယ်ဆိုတာကိုရိပ်မိသိရှိနေကြပါပြီစက်တင်ဘာလ10ရက်နေ့ညအုံတော်တရက်ကွက်တောင်ရင်းကြီးမြို့မှာဖြစ်ခဲ့တဲ့အဖြစ်အပျက်ဆိုသိတာလာပါတယ်ဘယ်ကမှမသိတဲ့လူအုပ်ကြီးကရောက်လာနိုင်ငံတော်သချင်းကိုညာတန်ပေးဆိုပြီးဘာသာခြားအိမ်တွေဆိုင်တွေကိုဖျက်ဆီးလို့စုပမှုဖြစ်အောင်လှုံ့ဆော်ခဲ့ကြတယ်မဟုတ်လားဒါပေမဲ့ပြည်သူတွေကသူတို့နောက်မလိုက်ကြတော့ပါဘူးပြည်သူတွေဟာအချင်းမဟုတ်တော့ပါဘူးငါတူဒီလိုတိုင်းပြည်ရဲ့အချုပ်ချာအာဏာကိုထိပါလာတဲ့အချိန်မျိုးမှာအချင်းချင်းစီစီယုံလုံးလုံးညီညီညွတ်ညွတ်နဲ့လက်တွဲဖြည့်ရှင်းကြမယ်အနေထားပါအာဏာအတွက်အခွင့်အရေးယူကောင်းတဲ့အချိန်ခါမဟုတ်ပါဘူးနောက်တစ်ကွက်ကတ်တွန်းကလေးမှာတော့လူတစ်ယောက်ကဖုန်းကလေးကိုပုတ်ပြီးထိုင်ပြောနေတာကိုကတ်တွန်းဆရာကစွဲထားပါတယ်သူပြောနေတာကတရားသောတိုက်ပွဲတွေမတရားသောတိုက်ပွဲတွေမသိဘူး FB ကတိုက်ပွဲကိုအကြိုက်ဆုံးပဲကြိုက်တာရေးကြိုက်တဲ့လောက်ဆဲလို့ရတယ်အကောင့်ကလည်းအတုနဲ့တဲ့ဒီတကွက်ကတ်တွန်းကလေးကလည်းလက်ရှိအခြေအနေကိုအကောင်းဆုံးတရုတ်ဖော်နိုင်ခဲ့ပါတယ်။ရင်ကျေးတိမ်မွေးလှပါတယ်လို့နာမည်ကြီးတဲ့ငါတို့လူမျိုးတွေ အဖီပေါ်ရောက်ရင်မကြောက်ဝင့်မနာတာအစဲပြိုင်နေကြသလိုပါပဲမယုံရင်တခြားနိုင်ငံသားတွေတုံးနဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်တက်ကြည့်လိုက်ကြပါငါတို့လောက်ဘယ်နိုင်ငံသားမှအစဲမတန်ဘူးဆိုတာတွေးကြရပါလိမ့်မယ်ဒီလိုအပြုတ်မှုတွေဟာငါတို့နိုင်ငံသားတွေကိုအင်မတန်အရှက်ရတိမ်ဖျင်းစေပါတယ်ဒါကိုငါတို့ပြန်ပြီးပြုပြင်ထိန်းသိမ်းကြရပါမယ်ငါတို့ရဲ့ယဉ်ကျေးမှုအစ်စ်နှန်းကိုငါတို့ရဲ့ပြုမှုပြောဆိုနေထိုင်ပုံနေနဲ့ပြန်ပြီးမြှင့်တင်ကြရပါမယ်မင်းလဲနိုင်ငံကြီးသားတယောက်ပြည်သားအောင်စူးစမ်းပြီးပြုမှုပြောဆိုနေထိုင်နိုင်အောင်စူးစမ်းပါလို့တိုက်တွန်းလိုက်ရင်ဒီတစ်ခွက်ကတ်တုံးကလေးနဲ့နားလိုက်ပြရစီငါတူချစ်လက်စွာသောမင်းရဲ့အဖစန်နီဦး